ပေါ်တူဂီနိုင်ငံအလယ်ပိုင်းမှာစစ်တောမီအကြီးကျယ်လောင်ကျွမ်းခဲ့တဲ့အတွက်အနည်းဆုံးလူပေါင်း62ဦးတေဆုံးခဲ့ရပါတယ်။အများစုဟာသူတို့ရဲ့ကားတွေထဲမှာပဲမိလောင်ခံရပြီးတေဆုံးခဲ့ကြတာဖြစ်ပါတယ်။ပြင်းထန်တဲ့အပူလှိုင်းတက်ရောက်ပြီးမိုးမရွာပဲမိုးတက်မှုန်လဲနေတိုက်ခတ်နေခြင်းမှာပဲမိအကြီးကျယ်လောင်ခဲ့တာဖြစ်ပြီးမိကြောင့်တန်ရာရသူကအနည်းဆုံး59ဦးရှိနေပါတယ်။ပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတာကတနင်္လာနေ့ကစပြီးနိုင်ငံအတွက်3ရက်ကြာဝမ်းနည်းပူဆေးတဲ့အထိမ်းအမှတ်တွေဖြစ်နေကြေညာခဲ့ပါတယ်။အခုလိုဖြစ်ပွားမှုတွေအတွက်စိတ်ကိုဝမ်းနည်းစရာကောင်းကြောင်းနဲ့အဓိကကအနေအနေထားမှာရှိနေသေးတဲ့ပြည်သူတွေရဲ့အတက်အအန္တရာယ်လုံခြုံရေးဖြစ်ကြောင်းပြောပါတယ်။ရဲတွေဟာမိလောင်ကျွမ်းထားတဲ့တက်တော်ထဲမှာရောလောင်ကျွမ်းခဲ့တဲ့အင်္ဂလီထဲမှာပါတေဆုံးသူတွေရဲ့အချင်းကျန်တွေကိုလိုက်လံပြီးရှာဖွေနေကြပါတယ်။ Lisbon အရှိမြောက်ဖက်ကီလိုမီတာ150လောက်မှာရှိတဲ့တောင်ထုတက်တဲ့ပက်ဒရီကိုဂရန်ဒီဒေတာမှာမိလောင်ကျွမ်းခဲ့တာဖြစ်ပြီးမိသားသမားယာနဲ့ချီးပြီးမိမိတက်ခဲ့ရတာဖြစ်ကြောင်းအာနာပိုင်တွေကပြောပါတယ်။မိမိတက်ဖို့စပိန်နဲ့ပြင်သစ်နိုင်ငံတွေကလည်းလေကြောင်းအကူအညီတွေကိုပေးခဲ့တယ်လို့ EU ဥရောပသမဂ္ဂကလည်းအရေးပေါ်အကူအညီတွေကိုပေးခဲ့တာဖြစ်ပါတယ်။